မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်ဇွန်လ28ရက်ကြာသပတေးနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25ရုကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီနေ့နေကအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါရှင်ကျမခင်ပြထွေးပါတန်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအခိုင်အမာကာကွယ်ပေးသွားဖို့အမေရိကန်ပြည်ထောင်စုကစိတ်ပိုင်းဖြတ်ထားဆဲပဲဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးမက်ဒစ်ကထက်လောင်းအာမခံပြောကြားလိုက်ပါတယ်အမေရိကန်သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့ကတော့ဒီပထမဆုံးချိန်ထိပ်သီးဆွေးနွေးပွဲကိုလာမယ့်သတင်းပတ်တွေအတွင်းမှာကျင်းပဖို့သဘောတူလိုက်ကြပါပြီမြန်မာပါဝင်ကမ္ဘာတဝန်းလက်နက်ကိုင်ပြပတ်ခါတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းမှာခလင်းငယ်10,000ကျော်တည်ဆုံးခဲ့ရတယ်လို့ကုလသမဂ္ဂကပုံမှန်လေးမှာအစင်ကစားထုတ်ပြန်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့အတူပြပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်သောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းကပြစ်ခတ်မှုတွေအကြားခလင်းငယ်တဦးတည်ဆုံးပြီးတော့ရွာသားတချို့ထိခိုက်ဒဏ်ရာရခဲ့တဲ့သတင်းမှာနားဆင်ရမှာကတော့
ဒီဘာတွေရောက်လာပြီးရွာထဲမှာရှိမလို့ကျင်းနေမှာပေါ့သူကလက်နက်ကြီးတွေရှာပြနေတယ
်ခြေသားကန်တကူပြောပြပေးသွားတာပါရှင်ဒီလိုမျိုးကလေးငယ်တွေတည်ဆုံရတဲ့အထိဖြစ်ပွားနေတဲ့မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသကလက်နက်ကိုင်ပြိပပခတွေကြားတပ်ဖြတ်မှုတွေလူခွေချိုးဖောက်မှုတွေကလေးစစ်သားစုဆောင်းမှုတွေနဲ့ပတ်သက်တဲ့ကုလတွေးမှုထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်းသတင်းလွှာနဲ့အတူပြီးခဲ့တဲ့မတ်လတုန်းကတရုတ်နိုင်ငံဘက်ကပိတ်လိုက်တဲ့တရုတ်မြန်မာနယ်စပ်ကယာနဲ့ခြိတဲ့မြန်မာကုန်တယ်တွေရဲ့ဘန်စရင်တချို့ဒီရက်ပိုင်းမှာပြန်ဖွင့်ပေးလိုက်တဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးတော့စာသာပရင်းညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဇော်ဝင်းလိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအခိုင်အမာကာကွယ်ပေးသွားဖို့အမေရိကန်ပြည်ထောင်စုကစိတ်တိုင်းဖြတ်ထားဆဲပဲဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကထက်လောင်းအာမခံပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဆွတ်လွတ်လာစေဖို့အတွက်တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံကဆက်ဆက်ညှိနှိုင်းရေးမှုတွေဆက်လက်ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲဝန်ကြီးမက်ဒစ်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဆွန်ယုံမူတို့ဆိုးမျိုးပေါ်မှာတွေ့ဆုံကြတဲ့အချိန်အခုလိုပြောဆိုခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ထိပ်သီးတွေ့ဆုံခဲ့ကြပြီးတဲ့နောက်ဒီလအစောပိုင်းမှာပဲအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုတွေကိုရက်ဆိုင်ထားမယ့်အကြောင်းသမ္မတထရမ့်ကကြေညာထားတာပါဒီပူးတွဲစည်းရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်တိုက်ခိုက်ဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်လိမ့်မယ်ဆိုပြီးတော့ဒါရီကိုမလုပ်ဖို့မြောက်ကိုရီးယားကအစဉ်ဆက်တောင်းဆိုလာခဲ့တာပါဒါပေမဲ့အမေရိကန်နဲ့တောင်ကိုရီးယားကတော့အဲ့ဒီရည်ရွယ်ချက်နဲ့သူတို့စည်းရေးလေ့ကျင့်တာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်ဒီစည်းလေ့ကျင့်မှုတွေရက်ဆိုင်တဲ့သမ္မတရဲ့ဆုံးဖြတ်ချက်ကြောင့်ဒေသတွင်အမေရိကန်ရဲ့မဟာမိတ်တွေကြားမှာသူတို့ပေါ်အမေရိကန်ကလုံခြုံရေးအရကူညီပေးနေတာတွေဆက်ပြီးတော့မရှိတော့မှကိုဆိုရင်လာနေကြတာပါဝူဂျီမက်ဒစ်ကတော့ပူးတဲ့စည်းလေ့ကျင့်မှုတွေရက်ဆိုင်တာဟာကိုရီးယားကျွန်းဆွယ်မှာညီငယ်ရေးရဖို့အတွက်ပုံမကောင်းမွန်တဲ့အခွင့်အလမ်းတရပေါ်ပေါက်လာစေဖို့ဖြစ်တယ်လို့ဆိုပါတယ်ဒေသတွင်အခြေစိုက်တဲ့အမေရိကန်တပ်ဖွဲ့တွေကိုလည်းဒီအတိုင်းမပြောင်းမလဲဆက်လက်ထားရှိမှာဖြစ်ပြီးတော့ဘယ်လိုစိန်ခေါ်မှုမျိုးကိုမဆိုတုံ့ပြန်ကာကွယ်နိုင်အောင်နှစ်ဖက်တပ်ဖွဲ့တွေအမြဲတမ်းအဆင်သင့်ရှိနေမှာဖြစ်တဲ့အကြောင်းလဲဝန်ကြီးမက်ဒစ်ကပြောဆိုခဲ့ပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့တတိယနိုင်ငံတစ်ခုမှာထိပ်သီးဆွေးနွေးကျင်းပဖို့သဘောတူညီမှုရရှိထားကြောင်းရုရှားအစိုးရအရာရှိတွေကပြောပါတယ်အမေရိကန်အမျိုးသားလူညုံရေးအကြံပေးဂျွန်ဘောလ်တွန်သမ္မတပူတင်အပါအဝင်ရုရှားအရာရှိတွေနဲ့မော်စကိုမြို့မှာဗုဒ္ဓနေ့ကတွေ့ဆုံပြီးတဲ့နောက်အဲ့ဒီကြေညာချက်ထွက်လာတာပါတွေ့ဆုံမှုကတော့ NATO ထိပ်သီးဆွေးပွဲအပြီးဇူလိုင်လအတွင်းမှာဖြစ်မယ်လို့အစိုးရပိုင်းကပြောနေပေမဲ့အခုနောက်ဆုံးထွက်လာတဲ့သတင်းတွေအရကတော့ဇူလိုင်လ16ရက်နေ့မှာဟယ်လ်စင်ကီမြို့မှာတွေ့မယ်လို့ဆိုပါတယ်သမ္မတထရမ့်ဟာပူတင်ကိုဇူလိုင်လ17ရက်နေ့မှာတရားဝင်တွေ့ရောက်လည်ပတ်မှာဖြစ်ပါတယ်အခုလိုထိပ်သီးဆွေးပွဲကျင်းပဖို့ဖြစ်လာတာဟာသမ္မတထရမ့်နဲ့ရုရှားအစိုးရကြားလေးဝက်ဆက်ဆံမှုရှိနေတယ်ဆိုတာကိုတက်တည်ပြလိုက်တာပဲဆိုတော့ထင်ကြီးပြပြောဆိုမှုတွေကတော့ဂျွန်ဘောလ်တွန်ကပြည့်ရဲ့ပြုလိုက်ပြီးတိုင်းပြည်အတွင်းနိုင်ငံရေးအရသူ့အပေါ်ဘလို့ပဲဝေဖန်ပြောဆိုမှုတွေရှိနေပါစေသမ္မတပူတင်နဲ့ထိပ်သီးဆွေးနွေးပွဲကိုသမ္မတထရမ့်အနေနဲ့ကျင်းပလို့ရှိနေတယ်ဆိုတာဖြစ်ကြောင်းသူကပြောပါတယ်သမ္မတထရမ့်နဲ့သမ္မတပူတင်တို့နှစ်ဦးစလုံးဟာနိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေရဲ့ပြင်ပမှာနှစ်ကြိမ်တွေ့ဆုံခဲ့ပြီးတယ်လီဖုန်းနဲ့လည်းအချင်းချင်းစကားပြောဆိုခဲ့ကြပြီးဖြစ်ပါတယ
်အမေရိကန်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ချမှတ်မှုတွေမှာအရေးပါတဲ့တရားသူကြီးအန်တိုနီကနေဒီတာဝန်ကနေအနားယူတော့မယ်လို့ပုံထူးနေမှာကြေညာလိုက်တာကြောင့်သမ္မတဒေါ်နယ်ထရမ့်အတွက်တော့သူ့ရဲ့သမ္မတတက်တန်းအတွင်းမှာနောက်ထပ်သမရိုးကျ conservative တူအစားထိုးခံဖို့အတွက်ဒုတိယအကြိမ်အခွင့်ရရမှာဖြစ်ပါတယ်။တရားသူကြီးအစားထိုးခံဖို့ကိစ္စမှာအခြေတင်ဆုံးဖြတ်အတည်ပြုရမယ့်အခြေအနေတွေစဲစုနှစ်တွေအတွင်းပြင်းပြင်းထန်ထန်ဖြစ်လာနိုင်တာလည်းဖြစ်ပါတယ်။တရားသူကြီးကနေဒီကတော့လာမယ့်ဇူလိုင်လကုန်ကစလို့တာဝန်ကနေအပြီးတိုင်းအနားယူတော့မှာဖြစ်ပြီးတော့သူ့နေရာမှာသမ္မတထရမ့်ကဘယ်သူ့ကိုပဲအစားထိုးထိုးတရားရုံးချုပ်မှာတော့ conservative တရားသူကြီးတွေပိုးပြီးတော့လွှမ်းမိုးလာနိုင်တဲ့အခြေအနေဖြစ်ပါတယ်။ Republican Tamrat Ulata Mabe, Kata Kayare, the Adoji Kanidi Ha, the Ayotoba, Nepal, Tose, Tawin, Tansang, getting a train, the Tatimare, conservative, the Adoji Unit, Matube, Trida Pietamu Kesa, Lendu Sometri, Queen Yene, Mabe, Queen Queen Lu Kisarima, Pulin, the Bora Pulin Mune, the conservative, and Mir Napambia, Bido, the Yongi, the Tai, Sophia, Mabe, she did Tuba. At that she set the name, where she be fitted, the Adoji Kanidi Ga, Tuanang and Oti Ayonjo, the Adoji Pine. เนี่ยตรงเสียตาวินทั้งสามอบาวินเตียยทานามาลิเซตตรงเนี่ยตาวินทั้งสามเกิดอะไรอะทุกคนอยู่ยาวอะไรลูกจินยาจะทุกอย่างเปลี่ยวอะไรแต่มาทรัมป์ก็เลยเตียยตุจีกันดีฮะเอ็มจะอันนี้เจอได้ตุพี่เจอลูกที่จูเปลี่ยวสุดเลยพี่รอตุนี่อามาเตียยตุจีเตียยส่งสารตัวเข้าฟูลูกสาวตัวมาลูกสบายเลยในงานเตียยยงจูมาเลสีเตียยตุจีกูอุชิเดนเนี่ยริบบิลิกันตั้มลาเรก้าเข้าเตียยตุจีงาอุชิบีรอดิมุกเวตตั้มลาเรก้าเข้าเตียยตุจีการอเลอุชิบาร์เรชิน
เมริกันปีดังสุดเลยลุงมุจิใจสัญญาอุบลีกูจิมาสวาปียงเลี้ยบเมื่ออุบลีมุจังกูอัลลุดอมาดีกาตเคนเนเปชาเลจาบาร์เนดีอุบลีมุจังกูดีพิวเบโบตั้มราดอนเนทรัมเนี่ยน้องส่งเชิงที่จูบามูรีกูยิ้มใส่เพ่ไอ้ลูกเปชาเลจาร์บาปุ่นนี่ก็ไม่ค่อยเกิดเชื่อมาดิโมกราฟมีอาจุเนดีอุบลีจังกูมันนี่แต่ตัวริพับลิกันลุดอมาดีเอทักขามูรีปองปีต้องการทำให้เตียนนั่งเสร็จทำให้เนเปชาเลจาร์บเชื่อปาร์เนลุงเรนเดนบ้านเนี่ยไงตัวเนี่ยไงกู ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ဒီလိုမျိုးကလေးငယ်တွေတိစိုးရတဲ့အထိဖြစ်ပွားနေတဲ့မြန်မာနိုင်ငံတခုမှာထိပ်သီးဆုံးရပြီးနေမှာရှိတဲ့တရားရုံးတစ်ခုကအင်္ဂါနေ့မှာအမိန့်ချမှတ်လိုက်ပါတယ်။
American band ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ 6:00 ခွဲကနေညနေ 9:00 အထိ 5.7 kHz 10683 ည 5.19 kHz 15656 နဲ့ 5.25 kHz 11965 တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်။
American band ရဲ့သာသာရင်းညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးတော့ပါမယ်။ မြန်မာအပါဝင်ကမ္ဘာတဝန်းလက်နက်ကင်ပြပခါရီကြောင့်ပြီးခဲ့တဲ့နှစ်အတွင်းကလေးငယ်1000တထောင်ကျော်သေဆုံးခဲ့ရပြီးကလေးစစ်သားအဖြစ်အသုံးချခံရတာအဓမ္မပြုကျင့်ခံရတာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စာသင်ကျောင်းတွေနဲ့စည်းရုံးစည်းကမ်းတွေမှာပိတ်မိတာပြီးအများအပြားရှိတယ်လို့ဗိုလ်ထုတ်လေးကထုတ်ပြန်တဲ့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားပါတယ်။2019ခုနှစ်အတွင်းကလေးငယ်တွေအခွင့်အရေး Myanmar, Bahu Africa, Tamra Nangan, Congo, Down Sudan, Syria, and Yemen Nanganuma, Tika, Pipwaka, Lusubare. မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းကလေးစစ်သား 3ပြုခံရတဲ့ဖြစ်ရပ်ပေါင်း423ရှိခုတွေ့ရပြီးတော့ဒီထက်ကဖြစ်ရ260ခုကတော့ဒီမတိုင်ခင်နှစ်ကတည်းကရှိလာတဲ့ဖြစ်တွေ့လို့ဆိုပါတယ်။ကလေးစစ်သားစုဆောင်မှုအများစုကိုတက်မတော်ကလှုပ်ဆောင်ခဲ့တာဖြစ်ပြီးတိုင်းဒေသနဲ့နိုင်ငံအဖွဲ့တချို့ကလည်းကလေးစစ်သား 3ပြုတာတွေရှိတယ်လို့အစင်ကန်သားမှာဖော်ပြထားပါတယ်။ရှင်မင်းနိုင်ငံကပြည်တွင်းစ
ကျွန်တော်တို့ရဲ့ဘောလုံးနီးပြားကိုကယ်ဆယ်ရေးလုပ်ငန်းတွေမှာ American စစ်တပ်လည်းပါဝင်ကူညီလာပြီဖြစ်ပါတယ်။အဲ့ဒီနေရာမှာမိုးအဆက်မပြတ်ရောက်တော့မှကြောင့်သူတို့ပြည်မီနေတဲ့ကူထဲမှာရည်ကြီးမှုတွေဖြစ်နေတယ်လို့ဆိုပါတယ်။ထိုင်းအနာဘတ်နေရဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်26လနာရီလုံးတောက်လျှောက်အကူအညီပေးနိုင်တဲ့စစ်ပစ္စည်းနဲ့လူဝင်အားအပြည့်အစုံသူတို့မှာပါလာကြောင်းဒီကနေ့ထိုင်းနိုင်ငံကိုရောက်လာတဲ့ American ရှားဖွေကယ်ဆယ်ရေးအဖွဲ့ပြောခွင့်ရတာပြောပါတယ်။ပြည်တွင်းကလမ်းကူအတွင်းရင်ကုန်ကြွန့်ကျင်သူအဖွဲ့ဟာလည်းအဲ့ဒီနေရာကိုရောက်နေကြပြီဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုတော့ထိုင်းစစ်တပ်ဗိုလ်ချုပ်ကြီးတူကအူဆောင်နေပြီးညပိုင်းကမိုးတဲခဲ့တဲ့အတွက်လမ်းကူအတွင်းကရင်မြက်နေပြီးမြင့်တက်လာတာကြောင့်ဒါလိုက်မှုတွေဖြစ်မှာဆိုတဲ့အတွက်အာဏာပိုင်တွေကရှားဖွေကယ်ဆယ်
ဤဥရောပသမဂကောင်းဆောင်တွေရဲ့နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲဒီနေ့စတင်နေတာနဲ့အမျှဥရောပရင်ဆိုင်နေရတဲ့ရွှေ့ပြောင်းဝင်ရမှုပြဿနာတိုင်တွယ်ဖြစ်ရှင်းနိုင်မယ်ပြုပြင်ပြောင်းလဲရည်နည်းလမ်းတွေကိုကောင်းဆောင်တွေစဉ်းစားနေကြပါတယ်ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အကျအတဲကိန်းတွေရမှာဤဥပွဲဝင်နိုင်ငံ၂၈နိုင်ငံအကြသဘောထားကွဲလွဲမှုတွေဆွေးဆွေးရဆပြီးတော Nezago Pia Pi, Robago Weabo, Josa, Turigo, Hantani, and Nangan Rilashinidaba. နောက်ဆက်ငါးခုနှစ်အတွင်းEU ဖွဲ့ဝင်နိုင်ငံတွေရဲ့တရားမဝင်ရွှေ့ပြောင်းဝင်ရမှုပေါင်းတိတိသမ86တန်းရှိပြီးဒါဒီလိုဝင်ရမှုတွေအများဆုံးရှိခဲ့တဲ့အချိန်ကတည်းကဒီနေ့စတင်တဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာထုတ်ပြန်တဲ့စာထဲမှာEUဥက္ကဋ္ဌဒေါ်နယ်တက်စ်ကပြောပါတယ်EUအနေနဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေသူတို့နိုင်ငံတွေကနေထွက်ခွာလာရတဲ့အကြောင်းရင်းတွေကိုဖြည့်ဆည
ဒီကနေ့အတွက်ပထမပွဲစဉ်အဖြစ်အုပ်စုအေချ်ကစင်နီဂယ်နဲ့ကိုလံဘီယာပိုလန်နဲ့ဂျပန်အသင်းတို့မြန်မာဆန္ဒပြညာ၈နှစ်ခွဲမှာကစားကြမှာပါဒီကနေ့အတွက်ဒုတိယပွဲစဉ်အဖြစ်နဲ့အင်္ဂလန်နဲ့ဘယ်ဂျီယံပနမနဲ့တူနီရှားအသင်းတို့ဟာလည်းည၇နှစ်ခွဲမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
ကြာသပတေးနေ့ညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဇော်ဝင်းလိုက်တို့တင်ဆက်ပေးကြတာဖြစ်ပါတယ်ရှင်အခုအယူဆုံးထိတ်တဲ့ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ် ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့တီအယ်အယ်လေးတအောင်းဘလောင်တပ်ဖွဲ့နဲ့မြမတမတော်တို့ကြားဒီကနေ့အစောပိုင်းတိုက်ခိုက်မှုတွေကြောင့်ကလေး ငယ်တူဦးသေဆုံးပြီးတော့လူ6ဦးထဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကိုင်ပြစ်ပခတွေကြားဒေသခံတွေမြေစာပင်ဖြစ်နေရတဲ့လို့ရဟာဆစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့လည်းလူခွေလှုပ်ရှားသူတွေကသတိပေးလိုက်ပါတယ်။အပြည့်အစုံကိုတော့ VOA
မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မနှိန်အုံရွာတွင်လက်နက်ကြီးနဲ့ပြေကပ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတာပါ။ ဒေသတွင်းမှာခြေဆက်လှုပ်ရှားနေတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့တီအန်အယ်လီတမ်းပလောင်တပ်ဖွဲ့တွေဒီမင်းနဲ့ဆုတ်ဆုံးရွာကထွက်သွားပြီးမှာပဲလက်နက်ကြီးတွေနဲ့ပြစ်ကတ်ခံရပြီးတန်ရပြင်းနာနဲ့အသက်ရှင်နှစ်အရွယ်ကလေးတူးဒေဆုံးလာဖြစ်ကြောင်းကိုလည်းဒေသခံရွာသားတူးဖြစ်တဲ့မိုင်းစိန်ထွန်းကပြောပါတယ်
ဒီနေ့အစောပိုင်းပြစ်ကတ်မှုတွေတွင်ထိခိုက်သူ၄ဆုံး၆ယောက်ရှိပြီးတန်ရရတဲ့ကလေးတယောက်ကသေယုံတော့ပို့ဖို့သေယုံမရောက်သေးဘဲနဲ့လမ်းမှာသုံးသွားတယ်ဒီနေ့အစောပိုင်းပြစ်ကတ်မှုတွေတွင်ထိခိုက်သူ၄ဆုံး၆ယောက်ရှိပြီးတန်ရရတဲ့ကလေးတယောက်ကသေယုံတော့ပို့ဆောင်ပေးခဲ့ရကြောင်းကိုလည်းကုတိုင်တွေ့ကြုံခဲ့သူဒေသခံနောက်တူးကပြောပါတယ်
ဒီရတွင်မှာလက်နက်ကန်လှုပ်ရှားနေတဲ့တီအန်အယ်လီတပ်ဖွဲ့ကတော့တိုက်ပွဲတွေရပ်တန့်နေတာတလားလောက်ကြာမှာပဲမြန်မာစစ်တပ်ကနေနေမြင့်ရှင်းလင်းတဲ့စစ်စင်ကြီးတွေတကြောပြန်လှုပ်လာနေတာလို့ပြောပါတယ်
အခုထိခိုက်ဒေဆုံးမှုတွေဟာလည်းရင်ဆိုင်တိုက်ပွဲကြမဟုတ်ပဲမြန်မာတပ်မတော်ကလည်းရွာထဲကိုလက်နေကြီးနဲ့ပြစ်ခတ်ခဲ့တာကြောင့်လို့လည်းတီအန်အယ်လီပြန်ကြားရေးရာရှိဘုံမှုတိုက်ကြော်ကဆိုပါတယ်ဘာမှမရှိဘူးဒီရွာသားတွေပဲရှိရွာထဲမှာတပ်မတော်ကဒီမနေ့6နာရီလောက်ဒီရွာတိတ်ကွန်ဝင်လာတယ်ရွာတိတ်ကွန်မှာအစီဒီကောင်းကနေပြီးမှရွာထဲမှာလက်နေကြီးရှိလုံးတော့ပြစ်ထားတယ်အိမ်မနေတ
ဒီလိုမျိုးကလေးတွေပဲတေဆုံးရတဲ့အခြေအနေနဲ့ပတ်သက်လို့တဆုံးတရားသတင်းထုတ်ပြန်တာမျိုးလည်းမရှိပါဘူး။ပြည်ခတ်မှုနဲ့ထိခိုက်ဒေဆုံးမှုအခြေအနေကိုသိရအောင်ကုတ်ခံမြို့နယ်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းတာဝန်ယူဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။
2019年2月嘛，第二年嘞，咱不让他破呢，你妈大不了多加，再过一段，原来里有提开单呀，也是开发嘞，你们那个苗人民也破旧，WFB退出队伍，吕布眼干了，来那个不离不开家，一下单位提开地上的楼一下，谁也是没苗的路数吧嘞？
第六处过，今天查不着嘛，再开大比，不就为就论就论，怎么说呢？不罗马来看来的也蛮好不？底下的谁也是没过，就论那不呢？把这个来收拾，第二年吧，公安新马哦。 The ICC
ဆန်စားရတဲ့ဟာကိုတွေ့ရတယ်ဗောနော်အခုဖြစ်ပျက်ကိုပဲကြည့်လိုက်ကလေးငယ်လေးဘာမှသူ့မှာအပြစ်မရှိဘူးဘာမှလည်းသူမတည်ဘူးဒါပေမဲ့သူကစစ်ပွဲရဲ့တားကောင်ဖြစ်ပြီးတော့မှတေဆုံးရတာဗောနော်ဒီဟာသားတွေကိုပြစ်မှတ်ထားပြီးတော့မှဒီလိုတိုက်ခိုက်တာဒီလူခွင့်ချိုးဖောင်းမှုရာဇဝတ်မှုမြောက်တယ်ဆိုတော့ဥစ္စာကိုပြောချင်ပါတယ်ကလေးတွေငယ်နဲ့လက်နက်ကန်ပြည်ပကဆိုင်ရာကုလသမဂ္
ကျွန်တော်တို့ရဲ့ပြည်သူတွေကိုအခိုင်အမာကာကွယ်ပေးသွားတာပါရှင်ဒီလိုမျိုးကလေးငယ်တွေစိုးရတဲ့အထီးဖြစ်ပွားနေတဲ့မြန်မာနိုင်ငံတော်ဝန်ကတိုင်းရင်ဒေသကလက်နက်ကင်ပြိပခါတွေနဲ့ပတ်သက်ပြီးတော့ကုလအတွင်းမှုထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ် ရခိုင်ပြည်နယ်မြောက်ပိုင်းအပါအဝင်နိုင်ငံတော်ဝန်ကလက်နက်ကင်ပဋိပက္ခတွေမှာကလေးငယ်တွေကိုစုဆောင်းအသုံးပြုမှုတပ်ဖြတ်မှုလူခွေချိုးဖောက်မှုတွေအပေါ်အထူးပဲစိုးရိမ်ကြောင်းထုတ်ပြန်လိုက်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်လက်နက်ကင်တပ်တွေအတွင်
ကလေးစစ်သားအသုံးပြုမှုအဆုံးသက်ရေးနဲ့အကာအကွယ်ပေးရေးအတွက်တိုင်းရင်းသားလက်နက်ကိုင်တပ်တချို့ပူးပေါင်းဆောင်ရွက်လာတဲ့အပေါ်မှာလဲကုလသမဂ္ဂကတိုးတက်မှုအဖြစ်နဲ့အတိအမှတ်ပြုပြောဆိုထားပါတယ်မတ်တင်ကြီးထိုက်ကစုစည်းတင်ပြထားတာနားဆင်ပါရှင်ရခိုင်ပြည်နယ်မှာလူပေါင်း 300ထွက်ပြေးရတဲ့ပြည်ပခအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကရောအေရာအက်စီရိုဟင်ဂျာလက်နက်ကိုင်အဖွဲ့ဘက်ကပါကလေးငယ်တွေကိုအသုံးပြုနေတာဟာဆိုရင် ဆိုရင်အသက်70နှစ်လောက်အရွယ်ကလေးငယ်တွေကအစအစုဆောင်အသုံးပြုနေတဲ့သတင်းတွေကိုရရှိထားပြီးအတီးပြုတ်ထားနိုင်တဲ့ကိစ္စတစ်ခုလည်းရှိတယ်လို့ကုလကထောက်ပြထားပါတယ်။တိုင်းနယ်ခြေထွက်ပြေးရတဲ့ရခိုင်ပြည်ပခအတွင်းကလေးငယ်တွေအတ္တမပြုကျင့်ခံရမှုတပ်ဖြတ်ခံရမှုအပါအဝင်စိုးရလာတဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစဉ်ခံစာမှာထောက်ပြထားပါတယ်။ပြီးခ
Kuzle, Pajinia Kampaga, Drinsa, Shilimpuema, Piosu, Tavare.
Continued dialogue with parties to conflict, especially non-state armed groups.
Nanger Chumaro, Suyam Hotel Lanakan, Tapuine, Sisa Suni Murigani, Tota Mutu Shigare.
ဥမ္မာမြန်မာနိုင်ငံမှာဆိုရင်လက်နက်ကင်အဖွဲ့၄ခုကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်။ကချင်လက်နက်ကင်တပ်ဖွဲ့ ပြီးခဲ့တဲ့နှစ်တည့်အတွင်းကလေးစစ်သားတချို့ကိုမိဘတွေထံပြန်အပ်ခဲ့တာပါ။ဒါပေမဲ့လို့လဲကလေးစစ်သားစုဆောင်အသုံးပြုမှုတွေဆက်ပြီးရှိနေသေးပဲလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစဉ်ခံစားကထောက်ပြပါတယ်။အခွင့်အရေးလှုပ်ရှားသူ Equality ညမာကိုဥဆောင်တဲ့ဦးအောင်မျိုးမင်ကတော့လက်နက်ကင်တပ်ဖွဲ့တွေအနေနဲ့အခုထက်ပိုပြီးတိုးတက်အောင်လုပ်နိုင်တဲ့အခြေအနေမျိုးရှိတယ်လို့ထောက်ပြပါတယ်။
တစ်ဖက်စလုံးကတော့ကျွန်တော်တို့ဒါတွေနဲ့လှုပ်ဆောင်ပါတယ်ပြည်မကြီးပဲပြီးလှုပ်ဆောင်တာမရှိဘူးလို့ပြောပေမဲ့ကြီးရတာမရှိဘူးတိတိုင်အောင်ထိကန်မျိုးရှိအောင်ကာကွယ်တားဆီးဖို့အတွက်လှုပ်ဆောင်သင့်တဲ့ပညာပေးမှုတွေနောက်ဥပဒေအရတားမြင့်မှုတွေအဲ့ဒါကကျူးလွန်လို့ရှိရင်အရေးယူမှုတွေကအနည်းချင်းပဲရှိနေတယ်အဲ့ဒီအနည်းချင်းတွေကလည်းကျွန်တော်တို့နိုင်ငံတကာရဲ့အာရုံစိုက်မှုတစ်ခုခ ပြီးခဲ့တဲ့2018ခုနှစ်အတွင်းစစ်တပ်အပါအဝင်လက်နက်ကင်တပ်တွေရဲ့ကလေးစစ်သားစုဆောင်းအသုံးပြုမှုစုစုပေါင်း438ဦးထိရှိကြောင်းကုလသမဂ္ဂရဲ့မှတ်တမ်းမှာဖော်ပြထားပါတယ်။အများစုကတော့တပ်မတော်ကသုံးနေတာဖြစ်ပြီးတရားဝင်စုဆောင်းထားသူ166ဦးရှိပြီး တရံဝင်မဟုတ်ဖဲတန်ရှင်ရေလိုမျိုးပြုပြင်ထိန်သိမ်းရေလုပ်ငန်းတွေလိုမျိုးမှာခိုင်းထားတဲ့ကလေးငယ်ကလည်းနှစ်ရာလောက်ရှိနေတယ်။တချို့ကလေးတွေကတော့ဆက်သုံးနှစ်လောက်ပဲရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးတငယ်များနဲ့လက်နက်ကင်ပြိပခဆိုင်ရာအစီရင်ခံစာမှာဖော်ပြပါတယ်။ကုလသမဂ္ဂကမှတ်တမ်းတင်ထားနိုင်တဲ့ကလေးစစ်သား
စူဆောင်အသုံးပြုမှုတွေမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေလည်းပါဝင်ပါတယ်။ကချင်လက်နက်ကင်တပ်ဖွဲ့ KIA နဲ့တောင်ပလောင်လက်နက်ကင်တပ်ဖွဲ့တွေထဲမှာကလေး39ဦးစူဆောင်ထားတာကိုအတည်ပြုထားနိုင်ပြီလို့လည်းကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ဒါရှင်များရှင်ဒီခေတ်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွေချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆက်ဆွဲပြီး ဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြန်မာလုံခြုံရေးအရာရှိခုနှစ်ဦးကိုအီယူဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်ထားတံခတ်ပိတ်ဆို့မှုတစ်တချို့ကိုမကြခင်ရပ်ပိုင်းတုန်းကပဲချမှတ်လိုက်ပါတယ်။ဒီလိုနိုင်ငံတကာရဲ့တံခတ်ရေးယူမှုတွေကရက်ခတ်မှုတွေရှိလာနိုင်ပါသလား။တိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုမြန်မာအစိုးရအနေနဲ့ဘယ်လိုပပနဲ့နဲ့တုံ့ ရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ်1-232-382-555လေးကိုဆက်သွယ်ပြီးနာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်မှာမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုကြိုပါပါလို့ရှင
်။အခုလာမယ့်စနေညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသေးရှင်။သောတာရှင်များရှင်ပြီးခဲ့တဲ့မတ်လတုန်းကတရုတ်နိုင်ငံဘက်ကနေပြီးတော့ပိတ်လိုက်တဲ့ယာနဲ့ချီတဲ့မြန်မာကုန်သည်တွေရဲ့ဗန်စရင်းတွေရဲ့နောက်ဆုံးအခြေအနေကိုဆက်ပြီးတော့တင်ပြပေးကြပါရစေ။မူဆယ်ကုန်သည်ကြီးများအသင်းရဲ့ပန်ကြားချက်အရမြန်မာအစိုးရနဲ့တရုတ်အစိုးရတို့ကြားညှိနှိုင်းခဲ့ကြပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကနေပြီးတော့နယ်စပ်မှာပိတ်ပင်ခံထားရတဲ့မြန်မာကုန်သည်တွေရဲ့တရုတ်ဗန်စရင်းတချို့ကိုဒီရက်ပိုင်းမှာပြန်ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့လည်းတချို့ဗန်စရင်းတွေကိုတော့ဆက်ပြီးတော့ပိတ်ထားဆဲရှိတာကြောင့်တရုတ်ပြည်ကနေကုန်ပစ္စည်းတင်သွင်းမှုအခက်အခဲရှိနေကြောင်းလဲကုံသွဲတိုင်းတွေကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ဒေသကယာနဲ့ချီတဲ့မြန်မာကုံသွဲတွေရဲ့ဗန်စင်းကိုပြီးခဲ့တဲ့မလလောက်ကစတင်ပြီးတရုတ်နိုင်ငံဘက်ကပိတ်ထားခဲ့တာဖြစ်ပါတယ်။ဒီလိုပိတ်ပင်လိုက်တဲ့အတွက်မူဆယ်ကုံသွဲကြီးများအသင်းကစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကိုအတိအပြည့်အကြောင်းကြားခဲ့တယ်လို့နှစ်ဖက်ဆိုးရွားကြညှိနှိုင်းဆောင်ရွက်တာတွေလှုပ်ဆောင်ထားကြောင်းမူဆယ်ကုံသည်ကြီးများအသင်းရဲ့အတွင်ရင်မှုဦးထွန်းဦးကပြောပါတယ
်ကျွန်တော်တို့အသင်းကနေပြီးတော့ဒီကျွန်တော်တို့ရဲ့စီးပွားကူသန်းဝန်ကြီးဌာနပေါ့နော်ဝန်ကြီးစီကိုလည်းညှိနှိုင်းဆောင်ရွက်ပေးဖို့စမ်းပြီးတော့တင်ပြတာရှိပါတယ်နောက်ကျွန်တော်တို့အသင်းမှာလည်းနိုင်ငံကတွေရှိရလေနော်အဲနိုင်ငံကဆိုတာလည်းဒီအဲစီးပွားကူသန်းကုံသည်ဦးဌာနညွှန်ကြုပ်တို့စားသုံးမှုရေးရာညွှန်ကြုပ်တို့အကုန်လုံးမြင့်နေရညွှန်ကြုပ်တို့အဲ့ဒီကျန်ရုပ်ချုပ်ရေးမှုလို့ပါတယ်လေနောက်ရှမ်းပြည်နယ်စီမံစီးပွားဝန်ကြီးတို့ပါတယ်လေသူတို့စီကိုလည်းအဲ့လိုစာလေးတွေပို့ပြီးတော့ဖြစ်စဉ်လေးတွေကိုကျွန်တော်တင်ပြတယ်တင်ပြတဲ့အချိန်မှာသူတို့ကရန်ကုန်မှာရှိတဲ့အဲ့ဒီဥက္ကဋ္ဌကတာဝန်ရှိတဲ့လူတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့သူတို့ညှိနှိုင်းပေးပါတယ်ဒီကုမင်းကုန်စည်ပြပွဲမှာလည်းအဲ့ဒီကိစ္စလေးနဲ့ပြီးတော့ပြောခဲ့တော့ဟိုဘက်ကနောက်ပိုင်းမှာဒါလေးတွေကိုအသေးပြုပြအပြစ်ထားပြီးတော့ဆောင်ရွက်ပေးမယ်ဆိုပြီးတော့ပြောကြားလာပါတယ်
လောလောဆယ်မှာကုန်သည်ကြီးများအသင်းဝင်တွေရဲ့ဗန်စင်းတွေကိုပြန်ဖွင့်ပေးတာရှိနေပြီးကြံပုဂ္ဂလိကဆောင်ရွက်ထားသူတွေရဲ့အခြေအနေကိုတော့စဉ်းမရှိတာကြောင့်မသိရကြောင်းပြောပါတယ်။မူဆယ်မျိုးကဒေသခံသတင်းတောက်တူဖြစ်တဲ့ဆရာမောင်မူဆယ်ကလည်းဒီရက်ပိုင်းအတွင်းဗန်စင်းပြန်ဖွင့်ပေးတာတွေရှိကြောင်းပြောပါတယ်။
ဒီအပိုင်းတွေမှာပြည်သားတဲ့သူတို့ပြန်ဖွင့်ပေးတာရှိတယ်။သူတို့စီစီစီစီဒီတော့မှာပြန်ဖွင့်ပေးတယ်။အဲ့ဒါလည်းဘယ်နှယောက်လဲဆိုတော့ဘယ်သူမှမသိဘူး။အခုလောလောဆယ်တော့ကျွန်တော်တို့အဲ့ဒီဘက်မှာရှိနေတဲ့သူတွေကြီးရတဲ့တင်းထောက်လာမှုအရာသူတို့ဘသူတွေဟိုဟာလုတ်တယ်လဲဆိုတော့စစ်စစ်ဆဲတာလာပဲကြည့်တယ်အခုဟာစစ်စစ်ပြီးတော့မှတချို့ဖွင့်ပေးတဲ့လူတွေတွေဖွင့်ပေးတယ
်ကျုပ်နိုင်ငံဘက်က2014ခုနှစ်နဲ့2018ခုနှစ်အတွင်းမှာလဲဗန်စီယင်ပိတ်ပင်တာတွေလှုပ်ဆောင်ခဲ့ဘူးပါတဲ့ဗန်စီယင်ပိတ်ပင်တဲ့အကြောင်းရင်းကိုသူကအခုလို့ဆက်ပြောပါတယ
်အဲသူတို့ရဲ့အကြောင်းဆက်နွယ်မှုပြတာကတော့လောင်းကစားနဲ့နူးတီစေပါကိုသူတို့ကပြတယ်ဒီတစ်ခေါက်ကကျတော့ဘာတစ်ခုကိုဝါလဲဆိုတရားမဝင်ပြင်သွင်းတဲ့ကြောက် 要给杨文木所以嘛的卡巴的。哎，你要说费费呢咱来叫做楼汉版。哎，主题啊你要说话叫做太久一版啊贵家下啊。老子姑啊叫做第五把的也超大木呢放他的咱啊嘞啊高的球我费费金卡啊嘞。
ရွှေနဂါကုန်စည်တန်းကဥကျော်စရာကတော့တချို့ကုန်တွေတွေဟာဗန်စင်းပြန်ဖွင့်မပေးသေးတာကြောင့်တရုတ်နိုင်ငံဘက်ကကုန်တင်သွင်းဖို့အခက်အခဲရှိနေတယ်လို့ပြောပါတယ
်ကျွန်တော်ပြီးတော့ကိုဒီနေ့ဒီတော့မဖွင့်သေးဘူးတော့ကိုကျွန်တော်ကုန်တွေတွေဟိုဒီဆုံးကျွန်တော်မရသေးဘူးတော့ကြည့်တယ်ဝေဝေမတင်နိုင်တဲ့တော့ကိုကျွန်တော်တို့ဒီမောင်လေးကုန်ကြီးစီးပွားတော့ခတ်သွားတယ်လေဆိုတော့တရုတ်ကတော့ဒီအများနဲ့တရုတ်ကတော့ဟိုစားအဲဒါလည်းငွေကြောင်းတဲ့ပုံစံမျိုးဖြစ်နေတာပေါ့ကွာဝင်မတင်နေနိုင်တော့ဒီစင်းချောက်လေတော့ဒီစင်းချောက်တော့ကျွန်တော်တို့ဒီမှာပဲဟိုတချို့ဖေးတွေဆိုရင်ဟိုလုံငန်းလက်တော့ကြီးသွားတဲ့ဟာမျိုးကြီးရှိလေ
မူဆယ်မျိုးကကုန်တယ်အတိုင်းဝိုင်းကြားမှာတော့ဗန်စင်းအပိတ်ခံရတဲ့အထင်မှာစံစပကြံတကြစရာတွေတင်သွင်းတဲ့ကုန်တယ်တွေအများစုပါဝင်ကြောင်းနဲ့တရုတ်နိုင်ငံဘက်ကဒီစိုက်ပျိုးရေးထွက်ကုန်တွေကိုတရားဝင်တင်သွင်းခွင့်မပြုထားကြောင်းပြောပါတယ်စိုက်ပျိုးရေးထွက်ကုန်တွေတရားဝင်တင်ပို့နိုင်ဖို့အတွက်လည်းနှစ်ဖက်အစိုးရကြားမှာညှိနှိုင်းနေစေရှိပါတယ်2018ခုနှစ်ဇွန်လအတွင်းကတော့လောင်ကစားငွေကြေးခွာချမှုမွေးရဆေးဝါးရောင်းဝယ်မှုနက်နက်ကင်ဖွဲ့စည်းတွေနဲ့ဆက်ဆက်မှုစားရတွေကိုအကြောင်းပြပြီးမြန်မာနိုင်ငံသားတွေရဲ့ဗန်စင်း340ကျော်နဲ့တရုတ်နိုင်ငံသားတွေရဲ့ဗန်စင်း100ကျော်လောက်ကိုပိတ်ခဲ့ပူပါတယ်နှစ်နိုင်ငံအာဏာပိုင်တွေညှိနှိုင်းပြီးတပတ်အကြာမှာတော့မြန်မာနိုင်ငံသားတွေရဲ့ဗန်စင်290လောက်ကိုပြန်ဖွင့်ပေးခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia 7 ဂျူရူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။သာသာပြင်းနဲ့ညနေခင်းအစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါနောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလဲကြီးညာပေးပါအောင်ရှင
်တန်ကုန်းရနိုင်ငံရဲ့လုံခြုံရေးကိုအခိုင်အမာကာကွယ်ပေးသွားဖို့အမေရိကန်ပြည်ထောင်စုကစိတ်ပိုင်းဖြတ်ထားဆဲပဲဆိုတော့ကိုအမေရိကန်ကာကွယ်ရေးဝန်ကြီးချင်မက်ဒစ်ကထပ်လောင်းအမခံပြောကြားလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဆွန့်လွတ်လာစေဖို့အတွက်တန်ကုန်းရနဲ့အမေရိကန်နှစ်နိုင်ငံကဆက်ဆက်ညှိနှိုင်းရေးမှုတွေဆက်လက်ချိုးဖောက်နေတဲ့အချိန်ထဲမှာပဲဝန်ကြီးမက်ဒစ်နဲ့တန်ကုန်းရကာကွယ်ရေးဝန်ကြီးတို့အစိုးရတော်မှတွေ့ဆုံကြခြင်းအတွင်အဲ့ဒါလိုထပ်လောင်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတပူတင်တို့တတိယနိုင်ငံတစ်ခုမှာထိပ်သီးဆွေးနွေးပွဲကျင်းပဖို့သဘောတူညီမှုရထားပြီလို့ရုရှားဆွေးရအရာရှိတွေကပြောပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်သမ္မတပူတင်အပါအဝင်ရုရှားအရာရှိကြီးတွေနဲ့မော်စကိုမြို့တော်မှာဗုဒ္ဓနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်ဒီကြေညာချက်ထွက်လာခဲ့တာပါ။တွေ့ဆုံမှုကတော့နေတိုးထိပ်သီးဆွေးနွေးပွဲအပြီးဇူလိုင်လ16ရက်နေ့လောက်မှာဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာကျင်းပနိုင်ပွဲရှိတယ်လို့မျှော်လင့်ရပါတယ်ရှင်။မြန်မာပါဝင်ကဘာတဝက်လက်နက်ကင်ပြပခရီကြောင့်ပြီးခဲ့တဲ့နှစ်အတွင်းကလေးငယ်1000ကျော်လောက်တိဆုံးခဲ့ရပြီးတော့ကလေးစစ်သားအဖြစ်အသုံးချခံရတာအထမပြုချင်းခံရတာနောက်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စာသင်ကျောင်းတွေနဲ့စီယုံစီကံတွေမှာပိတ်မိရာစားတဲ့ဖြစ်ရပ်တွေလည်းအများပြားရှိခဲ့တဲ့အကြောင်းပေါ်ထူးနေကထုတ်ပြန်တဲ့ကုလသမဂ္ဂအစင်ကစားမှဖော်ပြထားပါတယ်2019ခုနှစ်အတွင်းကလေးငယ်တွေအခွင့်အရေးချိုးဖောက်ခံရတဲ့ဖြစ်ရပ်ပေါင်း2000ကျော်ရှိပြီးတော့တဟာတီးရင်နှစ်ကထက်အများကြီးပိုဆိုးလာတဲ့အခြေအတွေ့ဖြစ်တယ်လို့ကလေးငယ်များနဲ့လက်နက်ကိုင်ပြပခနှစ်ပတ်လည်အစင်ကစားမှဖော်ပြထားတာဖြစ်ပါတယ်ထနေငယ်ချင်းရိုင်မျိုးကတဘာဝလိုင်ကူအတွင်းမှာလွန်ခဲ့တဲ့9ရက်ကလေးကပြောင်းနေတဲ့ចောင်းသားလူငယ်12ဦးနဲ့သူတို့ရဲ့ပေါ်လုံးနီးပြကိုကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာမှာတော့အမေရိကန်စစ်တပ်လည်းပါဝင်ကူညီလာပါတယ်။အဲ့ဒီနေရာမှာမိုးကအဆက်မပြတ်ရွာနေတာကြောင့်သူတို့ကိုပိတ်မိနေတဲ့ကူထဲမှာလည်းရေကြီးနေတာကြောင့်ကယ်ဆယ်မှုတွေခက်ခဲနေရတာပါရှင်
။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသာရေးနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Vasco Valori ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ line meter 1925 32နဲ့ line meter 190တို့ကနေစောင့်မျှော်ဖမ်းယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this